Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်စက်တင်ဘာလ17ရက်တောက်ကြနေ့ညနေပဲ VOA တန်လှည့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖန်ယူနာဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုရှားပေါင်းနဲ့အတူကြီးညာပေးသွားမှာပါ။ဒီစီးရီးယားနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တပေါင်းကိုလက်ခံပြီးသွားမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်တာ။နောက်ဒီစင်ကာပူနိုင်ငံမှာအထွေထွေရွေးကောက်ပွဲဒီကနေ့ကျင်းပနေတာဒီကြောင့်နောက်ဆုံးသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မခွန်ညိုရေ
။ကောင်းပါပြီရှင်။ဒီကနေ့ညနေမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်ဖွံ့ဖြိုးမှုအေဂျင်စီကရေဘေးတင့်ဒေတာတွေရဲ့လေယာပြန်လည်ထူထောင်ရေးဟာစိုက်ပျိုးရေးရာသီအမိအရေးတကြီးလိုအပ်နေတဲ့အကြောင်းအခုလိုပြောပါတယ်
။ The United States government is very very concerned.For those who have lost their life, lost their property because of these historic floods.
မြန်မာပြည်ရဲ့ရေဘေးသင့်ဒေသတွေကိုကွင်းစင်လေ့လာခဲ့တဲ့မြန်မာရုံးခွဲဒါရိုက်တာ Chris Milligan ရဲ့ပြောကြားချက်ကိုနိုင်ငံတကာသတင်းတွေပြပြချင်းနားဆင်ကြရပါမယ်။အဲဒီနောက်ထိုင်းနိုင်ငံအတွင်းမှာဗြိတိန်နိုင်ငံသား2ဦးအသက်ဖြတ်ခံရမှုမှာ DNA စစ်ဆေးချက်တွေကွယ်လွှဲမှုရှိလာတဲ့အတွက်ဆွဆွဲခံထားရတဲ့မြန်မာအလုပ်သမားတွေရဲ့အမှုအခြေအနေဘယ်လိုရှိမလဲဆိုတာကိုလည်းပြောပြပေးပါပါ။နိုင်ငံတကာသတင်းဆောင်မတွေမှာတော့တရုတ်သမ္မတရဲ့ပထမဆုံးအမေရိကန်နိုင်ငံခရီးစဉ်မတိုင်ခင်စစ်တမ်းကောက်ယူချက်တည်းအကြောင်းကိုကြားကြရပါမယ်ရှင်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကကြေညာပေးကြပါမယ်ရှင်။
ဒီအရှေ့အလယ်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်သေ6000ကိုဥရောပသမဂ္ဂအဖွဲ့ဝင် EU နိုင်ငံတွေကမျှဝေလက်ခံဖို့ EU ရဲ့အစီအစဉ်ကို EU အဖွဲ့ဝင်၄နိုင်ငံကပြချလိုက်ပါတယ်။ဒီကနေ့ Czech နိုင်ငံ Prague မြို့တော်မှာ Hungary, Czech, Poland, Slovakia နိုင်ငံသားရေးဝန်ကြီးတွေနဲ့ဒီ Germany နဲ့ Luxembourg နိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးခဲ့တာပါ။ဒီတော့တွင် Syria နိုင်ငံစစ်ပွဲတွေအတွင်းကထွက်ပြေးလာသူတွေကိုလူလားချင်းစာနာမှုဆိုင်ရာအကူအညီတွေတိုးမြှင့်ပေးသွားတဲ့အနေနဲ့ Syria ဒုက္ခသည်1000ကိုလက်ခံပေးသွားမှာဖြစ်ကြောင်း American ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ကြာသပတေးကကြေညာချက်အရဒါနောက်ထပ်ဒုက္ခသည်2000လောက်တိုးမြှင့်ပြီးတော့လက်ခံသွားမှာလည်းဖြစ်ပါတယ်။နောက်လာကစတင်ပြီးနိုင်ငံတွင်းဝင်ရောက်လာမဲ့ဒုက္ခသည်တွေအတွက်အစအစအရာရာပြင်ဆင်ထားဖို့သမ္မတ Barack Obama ကသက်ဆိုင်ရာအာဏာပိုင်တွေကိုညွှန်ကြားထားတယ်လို့အင်ပီရိုပြောခွင့်ရJosh Arnest ကပြောပါရယ်ဒါဟာအမေရိကန်နေအနေနဲ့ထိထိရောက်ရောက်အရေးအတွက်တွန်းမြင့်ပြီးတော့လက်ခံလိုက်တဲ့ဆိုတာကိုတင်ဟပြသလိုက်တာဖြစ်တယ်လို့လဲ Mr. Arnest ကပြောပါရယ်လက်ရှိမှာကမ္ဘာတစ်လောက်ကဒုက္ခသည်9000ကိုအမေရိကန်ပြည်ထောင်စုကနှစ်စဉ်ရွှေ့ပြောင်းအခြေချနေထိုင်ခွင့်ပေးထားတာဖြစ်ပါရယ်ခင်ဗျာ
မကြာခဏကြုံရတဲ့ခင်မီအဆင်မြင့်တဲ့အင်တာနက်တိုက်ခိုက်မှုတွေပိုးပြီးကြုံတွေ့လာရမယ်လို့အမေရိကန်ပြည်ထောင်စုတရားဥပဒေစိုးမိုးရေးနဲ့ထောက်လှမ်းရေးအကြီးအကဲတွေကအမေရိကန်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကြားနာပွဲမှာပြောဆိုလိုက်ပါတယ်။အနိုင်ဆုံးအဆင့်ကနေပြီးတော့အလယ်လအဆင့်ထိရှိတဲ့အင်တာနက်ဆိုင်မှာတိုက်ခိုက်မှုတွေကိုနေရာတော်များများမှာသူ့အနေနဲ့ဆက်မပြတ်တွေ့ရမယ်လို့မျှော်လင့်ထားကြောင်းအမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူး James Clapper ကဆိုပါတယ်။ဒီဆိုင်မှာခြေချောက်မှုတွေကိုနိုင်ငံအစိုးရတွေပါဝင်ပုံစံမျိုးစုံနဲ့နေရာမျိုးစုံကလာနေတာကိုတွေ့ရကြောင်းအမျိုးအစားနှမျိုးရှိမယ်လို့လည်းထင်မိကြောင်းအဲ့ဒီထဲမှာအမတစ်ခုကအစင်မြင့်ခင်မီနေပညာဆိုင်မှာအင်တာနက်လှုပ်ရှားမှုတွေဖြစ်ပြီးအဲ့ဒါတွေကတော့ရုရှားနဲ့တရုတ်ကနေလာတာများတာကိုတွေ့ရကြောင်း James Clapper ကပြောပါတယ
်အမေရိကန်ပြည်ထောင်စု Missouri ပြည်နယ်ကန်ဆက်မြို့မှာဒီကနေ့တောက်ကြနေ့ပြည်လုံးမဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်ခံရမှုအထိမ့်မဲ့အခမ်းအနားအတွင်းဘုံးပေါက်ခွဲတိုက်ခိုက်ဖို့ကြံစည်မှုနဲ့ Florida ပြည်နယ်ကအမျိုးသားတရုတ်ကိုအစိုးရကဖမ်းဆီးလိုက်ပါတယ်အသက်20အရွယ် Josh Goldberg ကို Florida ပြည်နယ်ကသူ့ရဲ့နေအိမ်မှာမနေ့ကဂျာတာဘရင်းနေမှာဖမ်းဆီးလိုက်ကြောင်းတာဝန်ရှိသူတွေကပြောပါရယ်2013ခုနှစ်က Boston Marathon အပြေးပြိုင်ပွဲမှာလူ3ယောက်သေဆုံးပြီးယာနဲ့ချီတံရီရခဲ့ကြတဲ့ဘုံးဖောက်ခွဲမှုပုံစံမျိုးအလားတူဖောက်ခွဲမှုကိုလျှက်စစ်ပေါင်းလို့ကိုသုံးပြီးဘလို့လက်ပစ်ဘုံလုံးလို့ရတယ်ဆိုတာကိုသူကအယတားဟန်ဆောင်ထားတဲ့ FBI ထောက်လှမ်းရေးအရာရှိကိုတရင်အချက်လက်တွေပေးခဲ့တာလို့ဆိုရယ်ကန်ဆာမြို့အပအဝင်အမေရိကန်တဝမ်းကမြို့ကြီးတွေမှာစက်တင်ဘာ17အကြမ်းဖက်တိုက်ခိုက်ခံရမှု14နှစ်ပြည့်အထိမ်းအမှတ်ခံရတွေဒီကနေ့တောက်ကြနေ့မှာကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်2001ခုနှစ်စက်တင်ဘာလ17ရက်နေ့ကအကြမ်းဖက်သမားတွေဟာလေရင်ကိုပိုင်စီးပြီးနယူးယောက်မှာရှိတဲ့ကမ္ဘာကုန်သွယ်ရေးအစအဦးနောက်ဝါရှင်တန်မှာရှိတဲ့ပင်တဂွန်စစ်ဌာနချုပ်နဲ့ပင်ဆယ်ဗေးနီးယားပြည်နယ်ရှန်ကာဗီမြို့နာက ကွင်းမီနေတဲ့ကိုဒီလေးရင်တွေကိုထိုးဆိုင်ပြီးတော့ဖောက်ခွဲခဲ့တာကြောင့်လူ300နီးပါးတည်ဆုံးခဲ့ပါတယ်ခင်ဗျာ
Palestine land ကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့အလံတွေနဲ့အတူလွှင့်ထူသွားဖို့အတွေ့အညီလာခံမှာတခဲနဲ့အတည်ပြုခဲ့ပြီးနောက်အခုကုလသမဂ္ဂဌာနချုပ်မှာ Palestine land ကိုလွှင့်ထူသွားတော့မှာဖြစ်ပါတယ်အတွေ့အညီလာခံရဲ့ဆုံးဖြတ်ချက်ဟာ Palestine ပြည်သူတွေရဲ့မွေးရပါအခွင့်အရေးတွေကိုအတိအမှပြုထောက်ခံပြီး Palestine ရဲ့နဲ့ပတ်သက်လို့မြတ်တပြီးရေရှည်တည်တတ်နိုင်တဲ့ငြိမ်းချမ်းတဲ့အဖြစ်တရားတွေပေါ်လာအောင်အားပေးထောက်ခံနေတဲ့ဆိုတာကိုနိုင်ငံတကာမိသားစုတွေကပြသလိုက်တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းသံအမတ်ကြီးရီယာမန်ဆွာကပြောပါတယ်အဖွဲ့ဝင်နိုင်ငံတခုမဟုတ်တဲ့ပါလက်စတိုင်းလန်ကိုကုလသမဂ္ဂမှာလွှင့်ထူဖို့ဆိုတဲ့ဆုံးဖြတ်ချက်ကိုတော့ Israel, Canada, Australia နဲ့ Pacific ကျွန်းနိုင်ငံ၄ခုနဲ့အတူအမေရိကန်ပြည်ထောင်စုကတော့ကန့်ကွက်ခဲ့ပါတယ်။ကုလသမဂ္ဂဌာနချုပ်အပြင်ဘက်မှာပါလက်စတိုင်းလန်လွှင့်ထူရဟာဆစ်ဆက်ညှိနှိုင်းတဲ့နိလန်တခုမဟုတ်ဘူးလို့အမေရိကန်သံအမတ်ကြီးစမတာပါဝါကပြောပါတယ
်ဗျူအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068 လိုင်းဒိုမီတာ19 kHz 1556လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တောက်ကြခင်ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။စင်ကာပူနိုင်ငံမှာအထွေထွေရွေးကောက်ပွဲတွေဒီကနေ့တောက်ကြနေ့မှာစတင်ကျင်းပနေပြီဖြစ်ပါတယ်။တိုင်းပြည်ကိုရေရှည်အုပ်ချုပ်လာတဲ့ People Action Party PAP ပါတီကတော့လွှတ်တော်ကနေရာအတော်များများကိုဆက်လက်ထိန်းထားနိုင်ဖို့တည်ကြားနေပေမဲ့ပထမအကြိမ်ဖြစ်လွှတ်တော်နေရာ89နေရာလုံးကိုအတိုက်ခံပါတီတွေကဝင်ရောက်ရှင်ပယ်မှာဖြစ်တဲ့အတွက်ကြောင့်ဒီပြင်းထန်တဲ့စိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်ရမှာဖြစ်ပါတယ်။ဘယ်ပါတီပဲအနိုင်ရရတိုင်းပြည်ဆက်လက်တိုးတက်ဖို့နဲ့လူထုကိုအထောက်အကူပြုစေမယ့်လုပ်ငန်းတွေအများကြီးလှုပ်ဆောင်ပေးဖို့မျှော်လင့်ပါတယ်လို့ရွေးကောက်ပွဲမှာတွားရောက်မဲပေးသူတွေကမျှော်လင့်ထားပါတယ်တိုင်းပြည်ရဲ့စီးပွားရေးတိုးတက်လာတာကိုပြည်သူတွေကခြေနဲ့ဝမ်းသာကြပါမယ်ပြည်တွင်းထဲမှာနိုင်ငံသားဝင်ရောက်နေထိုင်လာတဲ့ဥယျာဉ်မြင့်မားလာတာနဲ့အမျှလှုပ်အားကတွေညွန်နေလာပြီးအင်ချမ်းမြေဈေးတွေကမြင့်တက်လာနေတာကြောင့်ပြည်သူတွေရဲ့မကြေမနက်ဖြစ်မှုတွေနဲ့လည်းအစိုးရဟာရင်ဆိုင်နေရတာဖြစ်ပါတယ်။တောက်ကြနေညပိုင်းမဲပေးမှုအပြီးနိုင်ပိုင်းအကြာမှာတော့ပထမအကြိမ်မဲရလက်တွေကိုသိရှိရမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ပြင်းထန်တဲ့ဘုံခွဲတိုက်ခိုက်မှုကြောင့်မြစ်ထားရဲခွန်ရဲပေါက်ကွဲပြစီသွားမှုမှာပါဝင်ပတ်သက်သူ12ယောက်ကိုအိန္ဒိယတရားရုံးတရုံးကအပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ်။2006ခုနှစ်ဇွန်လတုန်းကတုန်းကမွန်ဘိုင်းမြို့မှာညနေခင်းလူစီကားချိန်ပြေးဆွဲတဲ့မိသားကိုပုံခွဲတိုက်ခိုက်မှုအတွင်းလူပေါင်း188ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့800လောက်ဒဏ်ရာရှိခဲ့တာပါ။7မိနစ်အတွင်းဘုံခုနှလုံးပောက်ကွဲခဲ့တဲ့အမှုကို10နှစ်ကျော်ကြာရုတ်တင်ဆစ်ဆစ်မှုအတွင်းမျက်မြင်သက်သေပေါင်း200လောက်ကသက်တေသက်တေထွက်ဆိုခဲ့ပြီးနောက်လွန်ခဲ့တဲ့နှစ်ဩဂုတ်လကမှဒီအမှုဆစ်ဆစ်မှုကိုဆုံးဖြတ်ခဲ့တာပါပါကစ္စတန်ခြေဆိုင်စစ်သွေးကြွအုပ်စုဖြစ်တဲ့လက်စကာယီဒါဘာအဖွဲ့ကပေါင်းအုပ်နဲ့ပြုလုပ်ထားတဲ့ဘုံကိုအသုံးပြုပြီးဒီတိုက်ခိုက်မှုကိုကျူးလွန်ခဲ့တာလို့ပြောပါတယ်
ဂျပန်နိုင်ငံမြောက်ပိုင်းတိုင်ဖုန်းမုန်တိုင်းတိုက်ခတ်နေတဲ့ဒေသရင်းကဒုတိယမြစ်တစ်ခုဟာဒီရေကြီးရေရှမ်းဖြစ်တာကြောင့်ဒါဇင်နဲ့ချီတဲ့ဒေသခံတွေကပိတ်မိနေပြီးကယ်ဆယ်ရေးဆောင်ရွက်နေသူတွေအနေနဲ့လည်းပိုးပြီးတော့အကျပ်တဲရင်ဆိုင်နေရပါတယ်။ဆယ်စုနှစ်အတွင်းဒါဟာဒေသရင်းမှာအဆိုးရွားဆုံးရေကြီးရေရှမ်းမှုလည်းဖြစ်ပါတယ်။ရှီပိုင်မြစ်တလာတာကြောင့်တိုချိုမြို့ရဲ့မြောက်ဘက်ကီလိုမီတာ350အကွာမှာရှိတဲ့အိုဆာကီမြို့ကလူနေအိမ်တွေစပားကင်းတွေကိုတောက်ကြနေအစောပိုင်းမှာမြေကြီးလွှမ်းခဲ့တာပါလူ40ထက်မနည်းဟာအဲ့ဒီနေရာမှာပိတ်မိနေတယ်လို့အာနာပိုင်းတွေကပြောပါတယ်တိုချိုမြို့မြောက်ဖက်မှာပဲရှိတဲ့ဂျူဆူမြို့မှာလည်းကယ်ဆယ်ရေးသမားတွေကယာနဲ့ချီပိတ်မိနေတဲ့ဒေသခံတွေကိုဆက်လက်ကယ်ဆယ်နိုင်ဖို့ဆောင်ရွက်နေကြပါတယ်မနေ့ကခီနူဂါဝါမြေကြီးရှန်တက်လာတာကြောင့်အနီးပတ်ဝန်းကျင်ကလူတွေဟာဝရန်ဒါတွေအိမ်ခေါင်မိုးတွေပေါ်တက်ရောက်ပြီးအကူအညီရရှိဖို့စောင့်မျှော်နေပါတယ်အဲ့ဒီဂျိုဆူမျိုးကဘေးလို့ရအိမ်ခေါင်မိုးတွေပေါ်တက်ရောက်နေသူဒါဇင်နဲ့ချီကိုစစ်တပ်ကရဟတ်ရင်တွေဆက်လေတွေအုံပြုပြီးကြာလာပြီးနေတော့ကညာရင်းချင်းမဲ့ကယ်ဆယ်ခဲ့ပြီးလူ3ယောက်သေဆုံးပြီး25ယောက်တဲ့မင်းပျောက်ဆုံးနေတယ်လို့အာနာပိုင်းတွေကပြောပါတယ်တိုင်ဖုန်းမုန်တိုင်းအီတယူကြောင့်အခုပတ်တွင်ဂျပန်နိုင်ငံမှာမိုးအဆက်မပြတ်ရွာသွန်းနေပြီးတချို့ဒေသတွေမှာမိုးရေကြိမ်60စင်တီမီတာအထိကျော်လွန်ပြီးတော့ရွာသွန်းနေပါတယ် ငါးပန်းဆက်လေးတစည်းတဲ့ထည့်ပြီးတော့တယ်လာတဲ့ကိုကင်းနှစ်တန်နီးပါးကိုဈေးကွက်ထဲမရောက်ခင်ပေါ်တူဂီနဲ့စပိန်ရဲ့ရာရှိတွေကဖမ်းဆီးသိမ်းဆီးနိုင်ခဲ့တယ်လို့ဒါနဲ့ဆက်ဆက်ပြီးတော့လူ15ယောက်ကိုလည်းဖမ်းဆီးလိုက်ပါတယ်။မနေ့ကဂျာလာရီနေကပေါ်တူဂီကံယူရမှာဒီကိုကင်းတွေကိုဖမ်းဆီးရမိခဲ့တာဖြစ်တယ်လို့ပေါ်တူဂီရဲတပ်ဖွဲ့ကပြောပါတယ်။ကိုလံဘီယာစပိန်နဲ့ပေါ်တူဂီနိုင်ငံတွေကတန်တရားရှိသူတွေကိုဖမ်းဆီးနိုင်ခဲ့တာနဲ့အတူသူတို့အနေနဲ့အရေးကြီးတဲ့မွေးရဆေးလုပ်ငန်းကြီးကိုဖြုတ်ခွင်းနိုင်ခဲ့တာဖြစ်တယ်လို့အာနာဘိုင်နီကပြောပါတယ်ခင်ဗျာ။
တောက်ကြနေညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကြီးညာပေးခဲ့ကြတာပါ။အခုကစပြီးမြမပြည်ဆိုင်ရာသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။ရေဘေးတင်ဒေသတွေမှာစိုက်ပျိုးရာသီအမီလဲရမြေပြန်လည်ထူထောင်ဖို့အရေးတကြီးလိုအပ်နေပြီးဒီအတွက်စိတ်ပူမိတယ်လို့အမေရိကန်ပြည်ထောင်စုဖွံ့ဖြိုးမှုအေဂျင်စီမြမရုံခွဲဒါရိုက်တာကပြောလိုက်ပါတယ်။မြမပြည်တဟွန်းရေဘေးတန်ခံခဲ့ရတဲ့ပြည်သူတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကွင်ဆင်လေ့လာပြီးတဲ့နောက်မှာအခုလိုပြောကြားခဲ့တာပါ။အပြည့်စုံကို VOA သတင်းတောက်မတ်တင်ကီလင်းကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဇွန်လလယ်လောက်ကစတင်ပြီးမိုးများခဲ့တာနဲ့စိုက်ကလုန်းကိုမင်းကြောင့်မြမပြည်အနှံ့ရေလွှမ်းမိုးတာမြေပြိုတာရွှေနှွန်တွေဖုံးလွှမ်းတာတွေဖြစ်ပွားခဲ့တယ်လို့လယ်မြေဧကသိမ်းတဲ့ချီပြီးထိခိုက်ပျက်စီးခဲ့တာတွေဖြစ်ခဲ့ပါတယ်။ရေဘေးတင့်ဒေသပြန်လည်ထူထောင်ရေးအတွက်အမေရိကန်တန်အမတ်ကြီးကိုယ်တိုင်လည်းကွင်းဆင်းလေ့လာပြီးတဲ့နောက်ပိုင်းမှာအခုလိုလယ်ယာမြေပြန်လည်ထူထောင်ရေးကိုအချိန်မီဆောင်ရွက်နိုင်ရေးအတွက်အစိုးရမိကြောင်းအမေရိကန်ပြည်ထောင်စုဖွံ့ဖြိုးမှုအေဂျင်စီ USAID မြန်မာရုံးခွဲဒါရိုက်တာ Chris Mulligan ကပြောဆိုလိုက်တာဖြစ်ပါတယ်
။ The United States government is very very concerned for those who have lost their life, lost their property because of these historic floods.We provided nearly 6 million dollars.
American ဆိုရအနေနဲ့ရေဘေးတန်ကြောင့်အသက်အိုးအိမ်ဆုံးရှုံးခဲ့ရတဲ့ဒုက္ခသည်တွေအတွက်အရန်ကိုစိုးရင်ပူပန်မိပါရယ်ရေဘေးတန်ပြင်းပြင်းထန်ထန်ခံခဲ့ရတဲ့ဒုက္ခသည်တွေအတွက် American ဒေါ်လာ6တန်းကူညီထောက်ပံ့ထားပါရယ်လက်တလော American သံမတ်ကြီး Derrick Mitchell ကိုယ်တိုင်လည်းရေဘေးတင်ခဲ့တဲ့ရခိုင်ပြည်နယ်ကိုသွားခဲ့ပါရယ်ကျွန်တော်တို့လယ်သမားတွေပြန်လည်စိုက်ပျိုးကြဖို့မျိုးစေ့၉တန်းကျော်တည်သွားခဲ့ပါရယ်ကျွန်တော်တို့အနေနဲ့လယ်မြေတွေပျက်စီးခဲ့တဲ့လယ်သမားတွေအတွက်အတော်လေးစိတ်ပူမိပါရယ်သူတို့ကိုကူညီဖို့အချိန်ကလည်းတိုတယ်လေဒါကြောင့်ကျွန်တော်တို့တက်နိုင်သမျှစူးစမ်းပြီးတော့မျိုးစဘာ၉တန်းကိုပို့ပေးခဲ့တာပါ။တမ်မကြီး၉တန်းလည်းလယ်သမားတွေနဲ့တွေ့ဆုံပြီးသူတို့ရဲ့အခက်အခဲတွေအကြောင်းလေ့လာရင်းနဲ့လိုအပ်တဲ့အကူအညီတွေပေးခဲ့ပါရယ်
။ဒါအပြင်ချင်းပြည်နယ်အပါအဝင်အခြားရေဘေးတင့်ဒေသတွေမှာလည်းတွားရောက်ကူညီခဲ့တယ်လို့မစ္စတာမလီကန်ကပြောပါရယ်။ရေဘေးမှာပါဝင်ကူညီခဲ့ကြတဲ့လူမှုနဲ့ရပ်ဖက်လူအဖွဲ့အစည်းတွေရဲ့ပါဝင်မှုကလည်းနိုင်ငံတကာအလဲမှာအလွန်ကောင်းမွန်တဲ့ဥပမာတစ်ခုဖြစ်ခဲ့တယ်လို့ခရစ်မလီကန်ကအခုလိုပြောပါရယ်
။ We are moved byThe response, the spontaneous response of civil society.
ရပ်ဖက်အဖွဲ့အစည်းတွေရဲ့မပြတ်မလတ်တဲ့အကူအညီတွေကိုကြည့်ပြီးတော့ကျေနပ်အားရမိပါတယ်။မြန်မာလူမျိုးတွေရဲ့တရားထက်သန်မှုဟာလည်းနိုင်ငံတကာအလဲမှာစံပြဖြစ်ပြီးတော့စီလုံးညီညွတ်မှုရဲ့ဥပမာတစ်ရက်လည်းဖြစ်ပါတယ်
။ဒီရေဘေးတန်အတွေ့အကြုံကနေသင်ငန်းစာယူပြီးနောက်ထပ်ကြုံလာနိုင်တဲ့သဘာဝဘေးအန္တရာယ်တွေကိုကြိုတင်ကာကွယ်ကြဖို့စူးစမ်းကြရမယ်လို့ Chris Mulligan ကအကြံပြုပါတယ်။
Humanitarian assistance relief is always a challenge for many, many countries. We've been impressed by the Myanmar Red Cross Society and impressed.
နိုင်ငံတော်များများအတွက်လူသားချင်းစာနာမှုအကူအညီတွေပေးရတာစင်ကာပူတစ်ရက်ပါပဲ။ကျွန်တော်တို့အနေနဲ့မြန်မာချက်ချင်းဒီအသင်းနဲ့အစိုးရဌာနတွေရဲ့အကူအညီပေးမှုတွေကိုမြင်ရတာအရန်ကိုအားရမိပါတယ်။ဒါပေမဲ့လည်းတဘာဝဘေးရန်တွေကယ်ဆယ်ရေးကတော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုလည်းအပါအဝင်ဘယ်နိုင်ငံမှမှပြည့်ပြည့်စုံနေဆိုတာမရှိပါဘူး။ဒါကြောင့်ကျွန်တော်တို့အနေနဲ့အစိုးရရောအရက်ဖက်လူအဖွဲ့အစည်းတွေကိုရောပါဆက်လက်ကူညီထောက်ပံ့နေမှာဖြစ်ပါတယ်။ဒီရေဘေးကစေးကနေသင်ကန်းစာတွေကိုယူပြီးတော့နောက်လာမဲ့တဘာဝဘေးရန်တွေကိုကြိုတင်ကာကွယ်ဖို့စူးစမ်းကြရပါလိမ့်မယ်
။ USAID အဖွဲ့ဟာ2000ပြည့်နှစ်ကတည်းကမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတာဖြစ်ပြီး2008ခုနှစ်ကတိုက်ခတ်ခဲ့တဲ့ Nagis Cyclone မုန်တိုင်းလွန်ပြန်လည်ထူထောင်ရေးတွေမှာလည်းအထောက်အပံ့နေပေးခဲ့ပါတယ်။ဒါအပြင်လူအခွင့်အရေးဆောင်ရွက်နေတဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုလည်းအထောက်အပံ့နေပေးနေတာဖြစ်ပါတယ်ရှင်။
မတ်တင်ဂီလင်းပြောပြသွားတာပါအခုထိုင်းနိုင်ငံဘက်ကလူသက်မှုနဲ့တရားစွဲခံထားရတဲ့မြန်မာနိုင်ငံသား2ဦးရဲ့အမှုကိုလည်းကြည့်ကြရအောင်ပါထိုင်းနိုင်ငံခွတ်တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းလူသက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားအလုပ်သမား2ဦးကိုစွဲချက်တင်ခံထားရတဲ့အမှု DNA ပြန်စစ်တဲ့အခါမှာပထမတစ်ကြိမ်စစ်ချက်နဲ့ကွဲလွဲနေပါတယ်ထိုင်းနိုင်ငံနာမည်ကျော်မှုခင်းစစ်ဆေးချက်ဆရာဝန်ဒေါက်တာဖွန်တစ်ကစွပ်စွဲခံရသူတွေရဲ့မျိုးရိုးဗီဇာကိုပြန်လည်စစ်ဆေးပြီးတဲ့နောက်တရားခွင်မှာလာရောက်ပြီးစွပ်စွဲခံရသူတွေရဲ့ DNA ကိုမတွေ့ရတဲ့အကြောင်းထွက်ဆိုသွားခဲ့တာပါပထမတရားခွင်ကရဲစစ်ချက်နဲ့ဘလို့ကွဲလဲနေတယ်လဲဆိုတာကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့တုန်းကထိုင်းနိုင်ငံရဲ့တရားမျှတရေးဝန်ကြီးဌာနကတာဝန်ရှိသူ2ဦးဟာတရားခွင်မှာပဲဆွဆွဲခံရသူ2ဦးရဲ့ DNA မျိုးရိုးဗီဇကိုစစ်ဆေးဖို့အတွက်တတွေးတွေကိုရယူသွားခဲ့ပါတယ်။ဒီစစ်ဆေးမှုကိုထိုင်းနိုင်ငံက DNA စစ်ဆေးရမှာကျွမ်းကျင်တဲ့မှုကင်းဆရာဝန်ကြီးဒေါက်တာပွန်ထစ်စီမှစစ်ဆေးသွားမယ်လို့ဆိုပါတယ်။ဒီနေ့မှာတော့စစ်ဆေးတွေ့ရှိချက်တွေနဲ့ပတ်သက်လို့ဒေါက်တာပွန်ထစ်ကတရားရုံးမှာလာရောက်ထွက်ဆိုရမှာလူတက်ရမှာအထက်ကအသုံးပြုခဲ့တယ်ဆိုပြီးရဲတွေကတရားရုံးမှာတက်တည်အဖြစ်တင်ပြထားတဲ့ပေါက်တူးမှာဆွဆွဲခံရသူ2ဦးရဲ့ DNA တွေမတွေ့ဘူးဆိုပြီးထွက်ဆိုသွားခဲ့ပါတယ်။တရားခဏရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကတော့ဒေါက်တာပွန်ထစ်ရဲ့ထွက်ဆိုချက်တွေကိုအခုလိုပြောသွားပါတယ်
။ပေါက်တူးလက်ကင်ရုံးမှာတရားခဏရဲ့ဒီ DNA တခုတွေ့ရှိတယ်။အဲ့ DNA တခုတွေ့ရှိတဲ့အခါမှာအဲ့ DNA ကိုဒီတော့လင်းတို့ဝေချိုးတို့မမောင်တို့ရဲ့ DNA နဲ့တိုက်ဆိုင်စီတဲ့အခါမှာတူညီတာမတွေ့ရဘူးမတူညီဘူးဆိုတော့ဆက်ဆူကြပြီးတာပါ DNA ပြုတ်တဲ့ဒီ DNA တိုက်ဆိုင်ဖြစ်တဲ့တရားခဏဟာအခြားတယောက်ဖြစ်တယ်လို့သူကပြောတာ
ပါအတမပြုတ်ချင်းခံထားရတဲ့လက္ခဏာတွေနဲ့တည်ဆုံးခဲ့ရတဲ့ဒီတိုင်နိုင်ငံသူဟန်နာရဲ့မိဘကိုမှတွေ့ရတဲ့ DNA စစ်ဆေးချက်တွေမှလည်းလုံထုံးလုံနည်းတွေလွဲမနေပြီးမြန်မာလူငယ်တွေရဲ့ DNA ဖြစ်နိုင်ခြေရှိတယ်လို့ပဲရေးသားထားတာတွေ့ရကြောင်းဒေါက်တာပွန်ထစ်ကထွက်ဆိုသွားတယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကဆိုပါတယ်
။မွေးလန်းချောင်းင်းမှာရှိနေတဲ့ဒီဆန်နာရဲ့ DNA ဟာတဘောကတော့တကယ်တမ်းဒီမွေးလန်းချောင်းအပြင်ဘက်ပိုင်းကျတဲ့ဆန်နာရဲ့ DNA ဖြစ်ဖြစ်နေခုနကပြောတဲ့အဲကမဆက်ချက်ပြီးတော့အပြင်မှာမွေးလန်းချောင်းအပြင်မှာရှိတဲ့ဒီစုပ်ရည်နဲ့ခွဲခြားပြီးဖြစ်ရှိဖို့တဲ့ယူဆတဲ့ယူခဲ့အခါမှာရောထွေးပြီးတော့တခါကြီးသာလာမှားနေတာသာတော့ယင်းနေပြီးတဲ့လုံခုံကြီးတွေမှာဒီပြောနေတာပါဆင်နာရဲ့ DNA အစ်စ်မှန်ဟိုဝေးလန်းကြောင်းအစင်းတွေက DNA ရောက်ယူရမယ်ပြီးမှမင်းတိချင်ထားတယ်ဆိုတော့အပြင်ဘက်မှာရောက်နေတဲ့တုတ်ရီတုတ်ပူကြီးတွေမှာတိုက်ဆိုင်ကြည့်ရမှာပါ
မြန်မာရွှေပြောင်းလို့တမ4000ခန့်အလုတ်လုတ်ကင်နေတဲ့လက်ကျွန်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲလက်ရှိတရားခဏနေအဖြစ်ဆွဆွဲခံရသူကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုတခြားရွှေပြောင်းအလုတ်သမားတွေနဲ့အတူတန်တရားရှိသူတွေအဖြစ်ရဲတွေက DNA စစ်ဆေးရယူခဲ့တာပါအဲ့ဒီအချိန်တုန်းက DNA တူညီမှုမရှိဘူးဆိုတာပြန်လွတ်ပေးခဲ့ပြီးစက်တင်ဘာလကုန်ပိုင်းမှာပဲနောက်တစ်ချိန်ပြန်လည်ဖမ်းဆီးခဲ့ပါတယ်ဒီနောက်မှာတော့တေဆုံးသူတွေရဲ့ကိုခန္ဓာနဲ့လူတက်ရမှာသုံးတဲ့ပေါက်တူးမှာမြမလူငယ်တွေရဲ့ DNA တွေတွေ့ရှိတယ်ဆိုပြီးရဲတွေကပြောဆိုတာသူတို့ကိုယ်တိုင်ကျူးလွန်ကြောင်းဝန်ခံခဲ့တယ်လို့ဆိုပါတယ်။မြမလူငယ်နှစ်ဦးကတော့အဲ့ဒီအချိန်တုန်းကနိုင်ငံတကာမီဒီယာတွေရှေ့မှာသူတို့တက်ပါတယ်လို့ဝန်ခံခဲ့ပြီးနောက်ပိုင်းမှာတော့ထိန်းချောက်မှုတွေညှဉ်းပန်းမှုတွေကြောင့်ဝန်ခံရပါတယ်ဆိုပြီးတရားရုံးမှာထွက်ဆိုသွားခဲ့ပါတယ်ရှင်
။မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။လာမယ့်အထွေထွေရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့လက်ရှိဖြစ်ပွားနေတဲ့နိုင်ငံရေးနဲ့စီးရေးပြိပက္ခတွေကိုပင်လုံကတိကဝတ်ကိုအခြေခံပြီးတော့ကိုင်တွယ်ဖြည့်ရှင်းသွားဖို့မြမအစိုးရနဲ့စီးရေးတက်မှနေစေ TNLA တအောင်ပလောင်လွတ်မြောက်ရေးအဖွဲ့ကိုကန့်တပ်ဖွဲ့နဲ့ရခိုင်တပ်မတော်တို့ကကြေညာချက်ထုတ်ပြန်ပြီးတော့တောင်းဆိုလိုက်ကြပါတယ်။ဒါ့အပြင်အဖွဲ့၃ဖွဲ့စလုံးကအရင်လော်ခီလာသဘောတူညီချက်အတိုင်းအလုံးပါဝင်မှလက်မှတ်ရေးထိုးရေးမှုအပေါ်ဆက်လက်ရည်တည်သွားမှာဖြစ်ပြီးလက်ရှိစစ်ရေးတင်းမာနေတဲ့အဖွဲ့တွေပါဝင်လာဖို့နိုင်ငံတော်သမ္မတကိုယ်တိုင်ကင်တွယ်ဖြည့်ရှင်းမယ်ဆိုတဲ့အပေါ်တန်တရားရှိနေတဲ့အကြောင်းကိုလည်းအဖွဲ့ခေါင်းဆောင်တွေကပြောပါတယ်။ဒီအချိန်တွေကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်းအင်ကဆက်သွယ်မေးမြန်းတင်ပြပေးထားပါလိမ့်ရှင်။
ဟုတ်ကဲ့ပါမနေ့ကနယ်စပ်တနေရမှာကျင်းပပြုလုပ်ခဲ့တဲ့ DNL တအောင်ပလောင်လူမျိုးရေးဖွဲ့ကိုကန့်တပ်ဖွဲ့နဲ့ရခိုင်တပ်မတော်ခေါင်းဆောင်တို့ရဲ့အစည်းအဝေးကနေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပေါ်ရင်းနဲ့နိုင်ငံရေးစည်းရေးပဋိပက္ခတွေကိုဖြည့်ရှင်းနိုင်ဖို့သဘောထားထုတ်ပြန်တောင်းဆိုခဲ့တယ်လို့ DNL နိုင်ငံခြားဆက်ဆံရေးအရာရှိတာပန်းလှက VOA ကိုခုလိုပြောပါတယ်
ဒီလွန်လပြီးတော့မျှတတဲ့ရွေးကောက်ပွဲကနေပြီးတော့ဖတ်ပေါ်လာတဲ့ဆိုရကလည်းအခုလောဆယ်ဖြစ်နေတဲ့ဒီဆိုရနဲ့ပိုင်းသားကြဖြစ်ပေါ်နေတဲ့ဒီစည်ရေးပဋိပက္ခတွေရောပြီးတော့ဒီနိုင်ငံတော်မှာဖြစ်နေတဲ့နိုင်ငံရေးစည်ရေးပဋိပက္ခတွေကိုပြည်လုံးကတိကူအတိုင်းမလေးပြန်တော့ဖြစ်ရှင်းဖို့အဲ့ဒီမျိုးချေခံပြီးတော့ကနေဖြစ်ရှင်းမှုတွေကကျွန်တော်ကဒါဆန္ဒရှိတယ်ဆိုတာမျိုးကျွန်တော်ပြောချင်တာပါလေ
တနင်္ဂနွေလို့ပြည်ခရဲ့စည်ရေးစကြုပ် NCA လက်မှတ်ရေးထိုးရမှာ တိုင်းဒါလက်နဲ့ကင်ဖွဲ့စည်းတွေအလုံးတပြိုင်တည်းသူတို့ကလက်မှတ်ရေးသူသွားဖို့ပူဆိုင်အခိုင်အမာရည်တည်သွားမယ်လို့လဲတုံးဖွဲ့ပူသွဲဆုံးဖြတ်ခဲ့တယ်လို့တာပန်လှကပြောပါတယ်။ဒီ
နိုင်ငံတော်အစိုးရအနေနဲ့လည်းတပြိုင်တည်းတည်းကိုလည်းကျွန်တော်တိုင်းဒါတဲ့ဖွဲ့အလုံးသူတို့ကလက်မှတ်ရေးထိုးဖို့ကျွန်တော်ဆက်လက်ပြီးတော့ထူထောင်ဖို့လိုအပ်တယ်လို့ကျွန်တော်ရည်ရွယ်ချက်နဲ့ပါတယ်။ဟောက်ဖို့ဆင်တော့တိုင်းငံတော်ပြည်ခရဲ့ဆေးလို့မြင်တဲ့ပြီးတော့တိုင်းငံတော်မငင်းချမ်းမဆင်ဒီစာချုပ်ကလည်းတည်ယူတော့တန်ဖိုးတော့ရှိမှာမဟုတ်ဘူးလို့ကျွန်တော်အဲ့လိုမျိုးမြင်ပါတယ်
။ပြီးကြတဲ့စက်တင်ဘာလ9ရက်နေ့တုန်းကတပြည်လုံးအတိုင်းဒါပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးရေးအတွက်သမရဦးသိန်းစိန်ခေါင်းဆောင်တဲ့အစိုးရကိုယ်စားလှယ်ဖွဲ့နဲ့တိုင်းဒါလက်နက်ကိုင်ထိပ်သီးခေါင်းဆောင်တွေကနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပြီးဖြစ်ပါတယ်။ဒီအစည်းအဝေးကနေအစိုးရကနေတိမတ်ပြုထားတဲ့15ဖွဲ့နဲ့ NCA လက်မှတ်ရေးထိုးသွားမှာဖြစ်ပြီးတောင်းပလောင်လူမျိုးရေးအဖွဲ့အတီအန်လေတွေကတော့ပြည်ထောင်စုအစ်အပြစ်ခတ်ရစရေးဆက်လက်ဆွေးနွေးသွားဖို့သဘောတူညီမှုရရှိခဲ့တယ်လို့ကိုကတပ်ဖွဲ့အဆွေကြတော့သမရဦးသိန်းစိန်ကိုယ်တိုင်ကင်တွဲဖြေရှင်းသွားမယ်လို့ပြောဆိုမှုတွေရှိခဲ့ပါတယ်။ကိုကတပ်ဖွဲ့ပါဝင်နိုင်ရေးအတွက်သမရကိုယ်တိုင်ကင်သွယ်ဖြေရှင်းမယ်ဆိုတဲ့အပေါ်တန်တရားရှိနေတယ်လို့ DNLL နိုင်ငံခြားဆက်ဆံရေးရာရှိတပ်ပလှကနေအခုလိုဆက်ပြောပါရယ
်ကိုကလည်းကိစ္စကိုသမတကြီးကတိုင်းရိုက်ဆက်သွယ်နေတဲ့ပုံစံမျိုးတော့နားမျိုးရှိတယ်ဒါပေမဲ့ကျွန်တော်တကယ်ပဲအပြင်မှာကိုကဖွဲ့ကိုကျွန်တော်မေးကြည့်ဆက်သွယ်မေးမြန်းကြည့်တဲ့အခါမှာမရှိဘူးလို့ကျွန်တော်သိရတယ်ကိုကဖွဲ့ကလည်းဒါသူတို့နဲ့အဲ့လိုမျိုးတိုင်းရိုက်ဆက်သွယ်တာမျိုးတော့မရှိဘူးဆိုတော့ဒီဟာကတော့ဒါသူတို့အပြည့်ရဲ့တစ်ခုနဲ့တုံ့နှောင်းပြီးတော့ပြောတဲ့စကားလုံးဒါဖြစ်တယ်လို့အဲ့လိုမျိုးမနာလဲရ
တောင်းပလောင်မျိုးတာလူမျိုးရေးတပ်ဖွဲ့ DNLL လေးကိုတော့ပြည်တော်စုအစ်အပြစ်ရစရေးအစ်ကနေဆက်လက်ဆွေးနွေးသွားဖို့သဘောတူညီမှုရရှိခဲ့တယ်လို့ DNLL အနေနဲ့အလုံးစုံပါဝင်မှလက်မှတ်ရေးထိုးသွားမဲ့မူဆိုင်ဆုံးဖြတ်ထားတယ်လို့ DNLL နိုင်ငံခြားဆက်ဆံရေးရာရှိတပ်ပန်းလှကပြောပါရတယ်။တောင်းပလောင်လူမျိုးရေးဖွဲ့ DNLL ရခိုင်တပ်မတော် AA ကိုကန့်တပ်ဖွဲ့ MNDAA အနေနဲ့အမျိုးသားဓာတ်လူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်ကိုအပြန်အလှန်တိမှပြုပြီးနိုင်ငံရေးစစ်ရေးရပုံမူပူးပေါင်းဆောင်ရွက်ဖို့မနေ့ကကျင်းပတဲ့စည်းဝေးကနေသဘောတူဆုံးဖြတ်ခဲ့ကြပါတယ်။ဒီစစ်ရေးမဟာမိတ်ဖွဲ့၃ဖွဲ့ဟာမြန်မာအစိုးရထံအပြစ်ခံရစရေးပြုလုပ်ပေးဖို့ကန့်လန့်ထားပေမဲ့အစိုးရကနေအတိမတ်မပြုသေးသလိုစစ်ရေးရအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အခြေအနေမှာရှိနေပါတယ်။အစိုးရကိုယ်စားလှယ်ဖွဲ့နဲ့တိုင်းဒါထိပ်သီးခေါင်းဆောင်တို့ဆွေးနွေးပွဲကနေ NCA လက်မှတ်ရေးထိုးပွဲကိုတော့လာမယ့်အောက်တိုဘာလပထမပတ်မှာကျင်းပနိုင်ဖို့အကြမ်းဖျင်းရည်တက်မှတ်ထားကြပေမဲ့ရည်တိကျကိုတော့ဆက်လက်ညှိနှိုင်းတွားရမှာဖြစ်ပါတယ်။နှစ်ဖက်ဖွဲ့တွေ NCA လက်မှတ်ရေးထိုးနိုင်ရေးအတွက်တွေ့ဆုံဆွေးနွေးနေချိန်မှာရှမ်းပြည်နယ်ကချင်ပြည်နယ်ဘက်မှာမြန်မာအစိုးရစစ်တပ်နဲ့တောင်းပလောင်တပ်ဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSA KIU ခေါ်ကချင်လွတ်လပ်ရေးဖွဲ့တို့နဲ့လည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်စုံစမ်းတင်ပြသွားတာပါ။နိုင်ငံတကာသတင်းတော်တပုတ်ကိုမထုတ်လွှင့်ခင်မှာစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းဖိတ်ခေါ်ပါရစေရှင
်။ထရရှိမြတ်ပြရွေးကောက်ပွဲမဲဆွယ်စည်းရုံးလှုပ်ရှားမှုတွေကိုစက်တင်ဘာလ၈ရက်နေ့ကစတင်ပြုလုပ်ခွင့်ပေးလိုက်တာမလို့နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေစတင်မြင်တွေ့နေရပြီဖြစ်ပါတယ်။မဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်လို့ဒီပါတီတွေရဲ့အတွက်ချထားတဲ့ဒီစီမင်းစည်းကမ်းတွေနဲ့မဲဆွယ်စည်းရုံးလှုပ်ဆောင်မှုတွေဟာမျှတလွတ်လပ်မှုရှိရလားဆိုတာကိုလာမယ့်စနေညပိုင်းတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့လည်းတော်တော်ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ဒါမှမဟုတ်ကိုစွနေလိုရာမင်းများလိုရာတွေကို view မြန်မာပိုင်းကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ် email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်ပါဝင်စွနေမင်းများကြားမဲ့တော်ရရှင်တို့ကိုကြိုဆိုပါရခင်ဗျာ
စနေနေ့တိုက်ရိုက်လေးလိုက်မှာပါဝင်စွနေကြဖို့ဖိတ်ခေါ်ပါတယ်ထပ်မံအချိန်မီဆက်သွယ်ကြဖို့ကိုလည်းထပ်မံဖိတ်ခေါ်ပါရစေရှင်အခုနိုင်ငံတကာသတင်းဝါတပုတ်ကိုအလှည့်ပေးပါမယ်။တရုတ်သမ္မတရှီကျင်းပင်ရဲ့ပထမဆုံးအကြိမ်အမေရိကန်ပြည်ထောင်စုကိုဒီလာထဲမှာလာရောက်မဲ့အလှည့်ပတ်ခရီးစဉ်မစခင်ကောက်ယူထားတဲ့စစ်တမ်းအရတရုတ်နိုင်ငံပေါ်တင်ရှိနေတဲ့အမေရိကန်ရဲ့ကြွေးမြင့်နဲ့ပတ်သက်လို့အမေရိကန်အများစုဟာစိတ်မသက်မသာဖြစ်နေပြီးအမေရိကန်နိုင်ငံထဲကအလုတ်ကင်ဆုံးရှုံးမှုဖြစ်နေတာတွေကနေတရုတ်နိုင်ငံကတော့အကျိုးအမြတ်ရနေတယ်လို့လည်းမြင်နေကြပါဗျ။စိုက်ဘာတိုက်ခိုက်မှုတွေနောက်ွယ်ကတရုတ်အစိုးရရဲ့ပါဝင်မှုနဲ့တရုတ်စစ်ရေးကြီးထွားလာမှုအပေါ်မှာစိုးရိမ်မှုတွေရှိနေတဲ့အကြောင်း VOA သတင်းတောက်ပီတာဘက်တီရဲ့သတင်းပေးပို့ချက်ကိုကိုအောင်အောင်ကဆက်ပြီးတော့ပြောပြပါမယ်ရှင်။
လွန်ခဲ့တဲ့ဧပြီ13ရက်ကနေမေလ3ရက်အတွင်းပြည်သူ့ဒေသစင်တာကအမေရိကန်1300ယောက်ရဲ့အမြင်ကိုစစ်တမ်းတွေကောက်ခံခဲ့ပါတယ်။ဒီစစ်တမ်းမှာပါဝင်သူအများစုကစီးပွားရေးနှိကွေးတည်တဲ့အနေအထားမှာရောက်နေတဲ့တရုတ်နိုင်ငံအပေါ်စီးပွားရေးချင်းကြောက်မှုတည်းရဲ့အဖြစ်ရှုမြင်နေကြတာပါ။တရုတ်နိုင်ငံအပေါ်အမေရိကန်ကျွေးမီ 1.28 ထရီလီယံတင်ရှိနေတယ်လို့စစ်တမ်းမှာပါဝင်သူ89ရာခိုင်နှုန်းကပြောဆိုကြသလိုအမေရိကန်တွေရဲ့အလုတ်ကင်ဆုံးရှုံးမှုအခြေအနေပေါ်ကနေတရုတ်နိုင်ငံဟာအကျိုးအမြတ်ဖြစ်ထွန်းနေတယ်လို့ဒီစစ်တမ်းမှာပါဝင်သူတဝက်လောက်ကယူဆပါရတယ်။ ဇလိုင်လအတွင်းအမေရိကန်ရဲ့ကုန်သွယ်မှုကနေတရုတ်နိုင်ငံဘက်က 31.2 ဘီလီယံလောက်အပိုဆောင်ရရှိနေတာဟာတကယ်ပြဿနာတရပဲလို့52ရာခိုင်နှုန်းလောက်ကယူဆပါတယ်ဒီစစ်တမ်းဟာကာလကြာရှည်စွာကလေးကတရုတ်နိုင်ငံအပေါ်အမေရိကန်တွေကအဆိုးပြင်နေတယ်ဆိုတာကိုထပ်မံပြသလိုက်တာပဲဖြစ်တယ်လို့ချီကာဂိုတက္ကသိုလ်ကတရုတ်ရေးရကျွမ်းကျင်သူဒေးလီယန်ကအခုလိုပြောပါတယ
် So this is actually not that unusual in many ways it's still business as usual
ဒါဟာအမှန်တကယ်တော့ဖြစ်နေကြပါစိုက်ဘာတိုက်ခိုက်မှုလှုပ်လာတဲ့ပြဿနာတရက်ကလွဲလို့ဒါဟာသူ့ဖြစ်เสียရှိတဲ့အတိုင်းနှီးပေါင်းစုံနဲ့ဆက်ဖြစ်နေတာပါ1989ခုနှစ်ကလေးကကောက်ယူခဲ့တဲ့စစ်တမ်းတွေအရတရုတ်နဲ့ပတ်သက်လို့အမေရိကန်တွေဟာအဆိုးမြင်ပြီးတော့ဒါဟာဆယ်စုနှစ်နှစ်ခုကျော်ကြာနေပါပြီ
။ဒါပေမဲ့လည်းတရုတ်နိုင်ငံအပေါ်အကောင်းမြင်တဲ့အမေရိကန်ဥယျာဉ်ဟာ35ရာခိုင်နှုန်းကနေ38ရာခိုင်နှုန်းအထိအနည်းငယ်တက်လာတယ်လို့ဒယ်လီယန်ကဆိုပါတယ်။အလုပ်လက်မဲ့ဥယျာဉ်ကျဆင်းလာတာနဲ့ပတ်သက်လို့အမေရိကန်တွေဟာပိုးပြီးတော့စိတ်သက်သာရာရလာတယ်လို့လည်းစစ်တမ်းတွေအရာသိရကြောင်းသူကပြောပါတယ
်။ They think oh China is the place where a lot of jobs have gone.The irony is that
American တွေအနေနဲ့အလုပ်တွေအားလုံးတရုတ်ပြည်ကိုရောက်သွားပြီလို့ထင်နေကြပါတယ်။တကယ်ကတော့တရုတ်နိုင်ငံအတွင်းမှာအလုပ်သမားကတွေလူနေမှုစားစရိတ်တွေကြီးလာတာကြောင့်အလုပ်တွေဟာတခြားဖွံ့ဖြိုးဆဲနိုင်ငံတွေကိုရောက်ကုန်ပါပြီ
။ American အနေနဲ့တင်ရှိနေတဲ့ကြွေးမိတွေနဲ့ပတ်သက်လို့သူတို့ဘာသာစီမံခန့်ခွဲနိုင်မယ်လို့တရုတ်ကယုံကြည်နေပြီး American ပြည်အောင်စုကအခွင့်အရေးပေါ်ကျော်ဝတဲ့နိုင်ငံအဖြစ်တရုတ်တွေကရှုမြင်နေစေဖြစ်တယ်လို့ဒေးလီယန်ကပြောပါတယ်။အာရှပစိဖိတ်အရေးရေးသားဖော်ပြတဲ့ The Diplomat စာဆောင်ရဲ့တွဲဘက် Editor Ankit Panda ကတော့စစ်တမ်းမှာပါဝင်သူ3ပုံ2ပုံလောက်ကပဲတရုတ်ပြည်မနဲ့ထိုင်ဝမ်ကြားအတင်းမှမှုကိုတကယ်ပြဿနာကြီးတစ်ခုအဖြစ်ပဲမြင်ကြတာလို့ပြောပါတယ
်။ Taiwan is the primary, you know, war fighting scenario that the PLA
တရုတ်စစ်တပ်အနေနဲ့ထိုင်ဝမ်နဲ့အဓိကစစ်ဖြစ်လာနိုင်တယ်လို့ယူဆထားပါတယ်။ကျွန်တော်အမြင်ကတော့ထိုင်ဝမ်ရေလက်ကြားနဲ့ပတ်သက်လို့တိတ်မကြခင်ကာလမှာတရုတ်ဟာပါဝင်လာနိုင်ပါတယ်။ဒါပေမဲ့အမေရိကန်တွေကတော့ဒီကိစ္စပေါ်တိတ်ပြီးစိုးရိမ်မှုမရှိသေးပါဘူး
။ထိုင်ဝမ်ပြည်သူတွေအထူးသဖြင့်လွတ်တော်အမတ်တွေကတော့ဒီကိစ္စပေါ်စိုးရိမ်နေကြတယ်လို့သူကပြောပါတယ်။တကယ်လို့တရုတ်နိုင်ငံအနေနဲ့ထိုင်ဝမ်ကိုကျူးကျော်တိတ်ပဲ့ဖို့ကြိုးစားလာရင်ဒါကိုတံပြန်တားဆီးနိုင်ဖို့ရည်ရွယ်ပြီးသတင်းပတ်ချီစီးရေးလေ့ကျင့်မှုတွေထိုင်ဝမ်ကလှုပ်ဆောင်ပြီးမှဒီစစ်တမ်းကိုထုတ်ပြန်လိုက်တာပါ။အမေရိကန်ဘဟုအစိုးရလက်ရှိဝန်ထမ်းတွေဝန်ထမ်းဟောင်းတွေရဲ့ပုဂ္ဂိုလ်ရေးအချက်လက်တွေကိုစီမံခန့်ခွဲတဲ့OPM ဌာနကိုလွန်ခဲ့တဲ့ဇွန်လအတွင်းတရုတ်နိုင်ငံပါဝင်ပတ်သက်မှုရှိတယ်လို့တန်တရားရှိတဲ့စိုက်ဘာတိုက်ခိုက်မှုမပြုလုပ်ခင်မှာ Few စစ်တမ်းကိုကောက်ခံခဲ့တာပါတရုတ်နိုင်ငံရဲ့စိုက်ဘာတိုက်ခိုက်မှုအပေါ်ဒါဟာတကယ်ပြဿနာကြီးတစ်ရပ်ဖြစ်တယ်လို့ဒီ54ရာခိုင်နှုန်းကတော့ပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားတာပါရှင်အခုကျမတို့အသံလွှင့်နေတဲ့ Radio Season PP ချက်မှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV Season ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုတောက်ကြနေညနေပိုင်းစီစဉ်အဆုံးသတ်ခင်မှာတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါဦးမယ်ရှင်
။ဒုက္ခသည်သတင်း6000ကိုဥရောပသမဂ္ဂအဖွဲ့ဝင် EU နိုင်ငံတွေကမျှဝေလက်ခံဖို့ EU ရဲ့အစီအစဉ်ကို EU အဖွဲ့ဝင်၄နိုင်ငံကပြချလိုက်ပါတယ်။ဒီကနေ့ Czech နိုင်ငံ Prague ပြည်တော်မှာ Hungary, Czech, Poland, Slovakia နိုင်ငံသားရေးဝန်ကြီးတွေနဲ့ Germany နဲ့ Luxembourg နိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးခဲ့တာပါ။ Czech နိုင်ငံသားရေးဝန်ကြီး Lepmaစာရဘလက်ကတော့ဒီဒုက္ခတွေအရေးအတွက်ဘလောက်များများကိုလက်ခံမလဲဆိုတာနဲ့ပတ်သက်လို့ထိန်းချုပ်သွားဖို့လိုအပ်ကြောင်းပြောပါရယ်။ဩစတြေးလျမြို့တော်ကိုပြည့်ဆွေးနေတဲ့မိအထားတွေကိုရက်ဆိုင်ထားချိန်မှာပဲအခုအခါမှာဒီထောင်ထဲချီတဲ့ဒုက္ခတွေတွေဟာဟန်ဂေရီကနေဩစတြေးလျကိုခြေချင်းခီးနှင်းနေကြပါရယ်ခင်ဗျာ။မကြာခဏကြုံနေရတဲ့ဒီအင်တာနက်တိုက်ခိုက်မှုတွေကိုပုံပြီးတော့ကြုံတွေ့လာရမယ်လို့အမေရိကန်ပြည်ထောင်စုတရားဥပဒေစိုးမိုးရေးနဲ့ထောက်လိုင်းရေးဌာနအကြီးအကဲတွေကဒီအမေရိကန်အောက်လွှတ်တော်ထောက်လိုင်းရေးကော်မတီကြားနာပွဲမှာပြောဆိုလိုက်ပါရယ်။အနေဆုံးအဆင့်ကနေပြီးတော့အလေအလတ်အဆင့်တီရှိတဲ့အင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေကိုနေရာတော်တော်များများမှာသူ့အနေနဲ့စဉ်ဆက်မပြတ်တွေ့ရမယ်လို့ခံမှန်းထားကြောင်းအမျိုးသားထောက်လှမ်းရေးညွှန်ကြားမှု James Clapper ကပြောဆိုပါရယ်။ American ပြည်သူ Missouri ပြည်နယ် Kansas မြို့မှာဒီကနေ့တောက်ကြနေပြီးလို့မဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်ခံရမှုနှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားအတွင်ဘုံခွဲတိုက်ခိုက်ဖို့ကြံစည်သူ Florida ပြည်နယ်ကအမျိုးသားတစ်ယောက်ကိုဒီအစိုးရကဖမ်းဆီးလိုက်နိုင်ခဲ့ပါရယ်ခင်ဗျာ။
နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားခဲ့တာပါ။ဒီညနေအစည်းအဝေးထုတ်လုပ်ရေးမှူးကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn Bond Galio ဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစည်းအဝေးတွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်ရှင်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစည်းအဝေးဒီမှာပဲအဆုံးသတ်ပါတော့မယ်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျမခွန်မျိုးပါ။Thank you.
This program has come to you from the Voice of America, Washington.